ပြည်ထောင်နိုင်ငံကအမေရိကန်တိုင်းရင်းကိုဆန္ဒပြသူတွေကအကြမ်းဖက်ဝင်စီးဖို့ကြိုးစားနေချိန်မှာအမေရိကန်ဘက်ကလည်းဆက်ကြံ့ခံရင်ဆိုင်နေပြီးစစ်ကူထပ်ပုံနေပါတယ်။အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကကြေညာချက်ထုတ်ပြန်လိုက်ပြီးဆန္ဒပြသူတွေအနေနဲ့တိုင်ယုံတဲ့ဝေမစည်းနိုင်တယ်ပဲ။အမေရိကန်ဝန်ထမ်းတွေလည်းလုံလုံကျုံကျုံရှိနေပြီးတိုင်ယုံကိုရွှေ့ဖို့အစီအစဉ်မရှိသေးဘူးလို့မနေ့ကဆိုလိုက်ပါတယ်။အမေရိကန်ကာကွယ်ရေးဝန်ကြီးမတ်အက်စပါကလည်းတိုင်ယုံနဲ့တိုင်ယုံဝန်ထမ်းတွေကိုကာကွယ်ပေးဖို့နောက်ထပ်တက်ဖွဲ့ပြီးစေလွတ်နေတယ်လို့မနေ့ကပဲကြေညာခဲ့ပါတယ်။ဒေါ်လာထွက်နေတဲ့ဆန္ဒပြသူတွေဘက်ကတန်ယုံဝင်းလုံချုံရေးပထမစီကိုချိုးဖြက်ကြော်ပေါက်ပြီးလုံချုံရေးခိတ်အနည်းဆုံးတစ်ခုကိုမိရှို့ကတန်တရင်တွေလမ်းပြမှတ်တိုင်တွေကိုသုံးပြီးတန်ယုံရဲ့တန်မဏိတကားကြီးကိုရိုက်ခွင့်ဖို့ကြိုးစားနေကြပါတယ်။ဣရတ်ဆိုရလုံချုံရေးတက်ဖွဲ့တွေကတော့ဒီဆန္ဒပြသူတွေအခုလိုတန်ယုံနဲ့ချိုးဖောက်ဝင်ရောက်ဖို့ကြိုးစားနေတာကိုဝေမတာပေးဘူးလို့ဣရတ်သတင်းမီဒီယာတွေကဆိုပါတယ်။အမေရိကန်နိုင်ငံကြေးဝန်ကြီးမိုက်ပွန်ပီယိုအနေနဲ့လည်းအီရတ်ဝန်ကြီးချုပ်အက်ဗ်ဒယ်အတူမာဒီနဲ့ဣရတ်သမ္မတဘာဟမ်ဆာလီတို့နဲ့ဒီလုံခြုံရေးကိစ္စအတွက်ဖုန်းနဲ့ဆွေးနွေးခဲ့ပါတယ်။မနေ့ကတော့တန်ယုံကိုကြောက်ခဲတွေနဲ့ပြစ်ပေါက်ပြီးအပြင်ဘက်ခြေဝင်းကိုချိုးဝင်ချက်ဖို့ကြိုးစားခဲ့တဲ့ဒီဆန္ဒပြသူတွေကိုတန်ယုံလုံခြုံရေးဝန်ထမ်းတွေကမျက်ယူပုံနဲ့သုံးပြီးဟန်တာခဲ့ပါတယ်။ဣရတ်နိုင်ငံကကြော်ထောက်လောက်ခံပေးထားတဲ့ဣရတ်နဲ့ဆီးရီးယားနိုင်ငံတွေကအရက်ဖက်တက်ခဲတဲ့ဓမားတွေရဲ့အခြေစိုက်စခန်းတွေကိုအမေရိကန်ကတနည်းနည်းနဲ့မှလေကြောင်းထိုးစစ်ဆင်ခဲ့တဲ့ပေါ်ရှုတ်ချတဲ့အနေနဲ့အခုလိုကြံလဲစွာဆန္ဒပြနေကြတာပါ။သမ္မတထရမ်ကတော့အခုလိုဆန္ဒပြသူတွေတန်ဝိုးတွေဝင်စီဖို့လုပ်တဲ့ပေါ်အီရန်နိုင်ငံကိုအပြစ်ဖို့ထားပါတယ်ခင်ဗျ။